Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American အတန်ကနေ2016ခုနှစ် April 2ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 16 19နဲ့25ရုပ်ကနေစတင်အတန်လွှင့်နေပါပြီခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းပါသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျွန်မအနားလောင်တဲ့ကိုရဲကောင်တို့ကပြောပြပေးမှာပါအကြမ်းဖက်သမားတွေကိုချင်မုံဖို့နဲ့နျူကလ িয়ার လက်နက်အသုံးပြုတဲ့သူတွေကိုရပ်တန့်သွားအောင်တကဘာလုံးအတိုင်းတာနဲ့ကြိုးပမ်းမှုတွေအဆုံးမသတ်သေးဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတယ်လီဖုန်းဆက်ပြီးတော့မနေ့ကအကွန်ပြုစကားပြောကြားခဲ့ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုပြောပြပေးမှာပါကိုရနိုင်ရေ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့အစိုးရလက်ထက်ပညာရေးဌာနရဲ့သတင်းမီဒီယာတွေအပေါ်မှာဆန်းစစ်သုံးသပ်ချက်တွေနဲ့အတူ
အမျိုးသားပြန်လည်ရည်ရစီဆိုတဲ့မူဝါဒကိုပဲဥတည်လုပ်နေဖြစ်ပါတယ်အဲ့ဒီဥတည်လုပ်တဲ့လုပ်ငန်းစဉ်ပေါ်မှာပူပေါင်းဆောင်ရွက်ခြင်းသာဖြစ်ပါတယ
်အဲဒီလိုဆိုရတဲ့လက်ထက်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဖြစ်လာခဲ့တဲ့သူရဦးအောင်ကိုလည်း VOA မြန်မာပိုင်းတည်တံ့တွေ့ဆုံမေးမြန်းထားတာကိုလည်းနားဆင်ရဖို့ရှိပါတယ်ဒါပြင်နိုင်ငံတကာသတင်းဆောင်မတစ်ခုမှာတော့ AIDS ရောဂါကုသနိုင်မဲ့ဆေးဖော်နိုင်ဖို့သိပ္ပံပညာရှင်တွေလမ်းစဘလောက်တွေ့ထားပြီလဲဆိုတဲ့အကြောင်းကိုလည်းထုတ်လွှင့်ပေးသွားမှာပါဒီအကြောင်းမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်တဲ့ကိုရဲကောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အကြမ်းဖက်သမားတွေကိုချေမုံဖို့နဲ့နျူကလ িয়ার လက်နက်အသုံးပြုတဲ့သူတွေကိုရပ်တန့်သွားအောင်တကဘာလုံးအတိုင်းအတာနဲ့ကြိုပမ်းမှုတွေအဆုံးမသတ်သေးဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်ဝါရှင်တန်မှာကျင်းပတဲ့နျူကလ িয়ার ထိပ်တီးစီဝေးပွဲမနစ်တောက်ကြနေမှာပဲအဆုံးသတ်သွားပါပြီ။နျူကလ িয়ার လုံခြုံရေးကိုတိတိတသားတိုးတက်အောင်ကမ္ဘာနိုင်ငံတွေလုံနိုင်ခဲ့တဲ့အတွက်မစ္စတာအိုဘားမားကဂုဏ်ပြုကြေဆိုလိုက်သလိုနျူကလ িয়ার လုံခြုံရေးကိုတိတိတသားတိုးတက်အောင်ကမ္ဘာနိုင်ငံကောင်းဆောင်တွေလုံနိုင်ခဲ့တဲ့အတွက်လည်းသူကချီးကျူးဂုဏ်ပြုလိုက်ပါတယ်။စုပြုံနေတဲ့နျူကလ িয়ার ပစ္စည်းတွေကိုရှော့ချဖို့လုံခြုံစိတ်ချစွာတင်စီနိုင်ဖို့အားထုတ်မှုအလုံးကိုအမေရိကန်ပြည်ထောင်စုကဆက်လက်ပူးပေါင်းဆောင်ရွက်တော့မှာဖြစ်ကြောင်းကြေညာပြုခဲ့ပါတယ်။နျူကလ িয়ার ဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်လို့စိုက်ဘာတိုက်ခတ်မှုမခံရအောင်နဲ့ထောက်လိုင်းရဲ့အချက်အလက်တွေဝေမျှသွားဖို့အစည်းအဝေးကိုတက်ရောက်လာကြတဲ့နိုင်ငံပေါင်း50ကျော်ကကမ္ဘာကောင်ဆောင်တွေနဲ့အတူပူးပေါင်းပြီးတော့တိုးတက်အောင်လှုံ့ဆော်သွားမယ်လို့လည်းမစ္စတာအိုဘားမားကထည့်သွင်းပြောဆိုသွားပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်ထုတ်လုပ်မဲ့အစီအစဉ်ကိုလည်းအနီးကပ်စောင့်ကြည့်နေပြီးဒီအကြောင်းအရာကိုညီလာခံအတွင်းအာရုံစိုက်ဆွေးနွေးခဲ့ကြတာပါ။နျူကလ িয়ার ထိပ်တီးအစည်းအဝေးကိုရုရှားနိုင်ငံကတက်ရောက်နိုင်ခြင်းမရှိတဲ့အပေါ်စိတ်မကောင်းတဲ့အကြောင်းအမေရိကန်ထိပ်တန်းအရာရှိတွေကဆိုပါတယ်။ဒါပေမဲ့လည်းနျူကလ িয়ার ဆိုင်ရာအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့နိုင်ငံတကာမှာတင်စီထားတဲ့တန့်စင်ယူရေနီယမ်တွေကိုဖယ်ရှားသွားနိုင်ဖို့အမေရိကန်ကရုရှားနဲ့ဆက်လက်ဆွေးနွေးသွားမယ်လို့ဆိုပါတယ်။
အီရန်နိုင်ငံဟာစီးပွားရေးလာရောက်လှုပ်ဆောင်မှုလုံခြုံတဲ့နေရာတစ်ခုဖြစ်တယ်ဆိုတာကိုနိုင်ငံတကာလုပ်ငန်းကြီးတွေကိုတက်သေးပြနိုင်မှုအီရန်ဆိုရအနေနဲ့အခုရက်ပို့ပြီးအလုပ်လုပ်ဖို့လိုတယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကပြောလိုက်ပါတယ်။နျူကလ িয়ার သဘောတူညီချက်အရအီရန်နဲ့ဘလိုဗန္ဒာယီဝန်ဆောင်မှုလှုပ်ဆောင်ချက်တွေကိုခွင့်ပြုမယ်ဆိုတာကိုဆုံးဖြတ်ဖို့အတွက်အမေရိကန်ဗန္ဒာယီဝန်ကြီးဂျက်ကလူးကအီရန်နဲ့နျူကလ িয়ার သဘောတူညီချက်လက်မှတ်ရေးထိုးထားတဲ့နိုင်ငံ၅နိုင်ငံကဗန္ဒာယီဝန်ကြီးတွေနဲ့အတူတူအလုပ်လုပ်သွားမယ်လို့သမ္မတအိုဘားမားကပြောလိုက်ပါတယ်။အီရန်နိုင်ငံဟာအမေရိကန်နိုင်ငံရဲ့ဗန္ဒာယီဝန်ဆောင်မှုစနစ်အတွင်းကိုဝင်ရောက်အသုံးပြုခွင့်ပိတ်ပင်ခံထားဆဲဖြစ်ပြီးအားပြော့တဲ့အခြားနိုင်ငံငွေကြေးတွေစာအမေရိကန်ဒေါ်လာကိုအသုံးပြုပြီးအယောင်းဝယ်လုပ်ချင်နေတာဖြစ်ပါတယ်။
တူရကီနိုင်ငံဟာဇန်နဝါရီလကတည်းကစလို့ရွှေပြောင်းဒုက္ခတဲ့အယောက်တရားလောက်ကိုစီးရီးယားနိုင်ငံစီနှိမ့်စင်လို့အတင်အကျပ်ပြန်ပို့နေတယ်လို့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးအဖွဲ့အစည်း AI ကပြောပါတယ်။ရွှေပြောင်းဒုက္ခတွေနဲ့ပတ်သက်လို့တူရကီနဲ့ဥရောပသမဂ္ဂကြားရရှိထားတဲ့သဘောတူညီချက်တွေမှာအား내ချက်တွေရှိနေတာကိုတူရကီတို့ရဲ့လောက်ရကမိမောင်းထုတ်ပြလိုက်တာဖြစ်တယ်လို့ AI ကဆိုပါတယ်။လာမယ့်တနင်္လာနေ့မှာဥရောပသမဂ္ဂနဲ့တူရကီတို့ရဲ့သဘောတူညီမှုတွေစတင်အသက်ဝင်မှာဖြစ်ပြီးအဲ့ဒီအချိန်မတိုင်ခင်ရွှေပြောင်းဒုက္ခတွေအပေါ်စောင့်စည်းလိုက်နာရမယ့်အချိန်တွေကိုတူရကီဘက်ကလိုက်နာကြဖို့ကိုလည်းကုလသမဂ္ဂကတိုက်တွန်းသွားပါတယ်။စီးရီးယားရွှေပြောင်းဒုက္ခတွေကိုတူရကီနိုင်ငံကလက်ခံတဲ့အတွက်အပြန်အလှန်အားဖြင့်ဥရောပကငွေကြေးအကူအညီတွေကိုရရှိမှာဖြစ်တယ်လို့တူရကီနိုင်ငံသားတွေအဖို့ဥရောပကိုဗီဇာမလိုပဲခီးသွားခွင့်ရရှိကြမှာဖြစ်ပါတယ်။နောက်ပြီးတူရကီနိုင်ငံကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ရေးလုပ်ငန်းစဉ်တွေကိုလည်းပို့ပြီးတော့မြန်ဆန်လာစေမှာဖြစ်ပါတယ်။
အမေရိကန်အဝေးရင်းလေရင်တစည်းဟာဆိုမာလီယာနိုင်ငံမှာပြုလုပ်တဲ့တိုက်ခိုက်မှုတစ်ခုမှာအယ်ရှာဘတ်စစ်သွေးကြောအဖွဲ့ကအကြီးအကျယ်အဖွဲ့ဝင်တအူးကို တိုက်ခိုက်ပြီးသေဆုံးသွားခဲ့တယ်လို့အဲ့ဒီတိုက်ခိုက်မှုကြောင့်သိရှိတဲ့အမေရိကန်ရာရှိတအူကတောက်ကြာနေကပြောလိုက်ပါတယ်အမေရိကန်အဝေးရင်းလေရင်တိုက်ခိုက်မှုအတွင်းမှာသေဆုံးသွားတဲ့စစ်သွေးကြကောင်းဆောင်ဟက်ဆန်အလီဒဟိုးဟာအယ်ရှာဘတ်တိုက်ခိုက်ရေးသမားအဖွဲ့တစ်ဖွဲ့ကိုဥဆောင်နေသူဖြစ်တယ်လို့ဆိုမာလီယာတာဝန်ရှိသူတွေကပြောပါတယ်။သူဟာမိုဂါဒီရှုမြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာပါဝင်ခဲ့တဲ့အတွက်ပြီးခဲ့တဲ့နှစ်ကဆိုမာလီအစိုးရကကြေညာထားတဲ့အလို့ရှိဆုံးအယ်ရှာဘတ်အဖွဲ့ဝင်လူ12ဦးစာရင်းမှာပါဝင်နေသူဖြစ်ပါတယ်။အမေရိကန်နိုင်ငံဟာကြတာဘရင်းကဆိုမာလီယာတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်ဆိုတာကိုအမေရိကန်ကာကွယ်ရေးဌာနမှပြောခွင့်ရပုဂ္ဂိုလ်ပီတာကွတ်ကအတည်ပြုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ယူအေဘေးကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဗီအိုအေမြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝန်းယီကတယ်လီဖုန်းဆက်ပြီးတော့မနေ့ကဂုဏ်ပြုစကားပြောကြားခဲ့ပါတယ်။မြန်မာအစိုးရတစ်ကိုလည်းဂုဏ်ပြုကြိုဆိုလိုက်တယ်လို့နိုင်ငံတိဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာကြီးမားတဲ့အောင်မြင်မှုတွေရလာမယ်ဆိုတာတရုတ်နိုင်ငံကယုံကြည်ကြောင်းကိုလည်းဝန်ကြီးဝန်ကထည့်သွင်းပြောဆိုသွားတာပါတရုတ်နဲ့မြန်မာနိုင်ငံဟာလေးနက်တဲ့ခင်မင်ရင်းနှီးမှုတွေရှိကြပြီးနိုင်ငံပူးပေါင်းဆက်ဆံခြင်းအပြင်အကျိုးတူအကျိုးအမြတ်တွေလည်းရရှိခဲ့ကြတယ်လို့ဝန်ကြီးဝန်ကပြောဆိုပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့မဟာဗျူဟာကျတဲ့မဟာမိတ်ဆက်ဆံရေးကိုခိုင်မာအောင်အတူတကွကြိုးပမ်းလှုပ်ကိုင်သွားလိုတယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရအဟုံးလီကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေအတော်များများလှုပ်ကိုင်နေတာဖြစ်ပြီးဦးသိန်းစိန်အစိုးရလက်ထက်မှာတော့မြစ်ဆုံစီမံကိန်းကိုလူထုကကန့်ကွက်တာကြောင့်ရန်နာထားခဲ့ရတာပါ။စစ်အစိုးရလက်ထက်မှာမြန်မာနဲ့တရုတ်တို့အကြားစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့နီးနီးကပ်ကပ်လှုပ်ကိုင်တာရှိခဲ့ပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာဆက်ဆံရေးအနေငယ်အိပ်စက်သွားခဲ့ပါတယ်။မြစ်ဆုံစီမံကိန်းအပအဝင်လက်ပတောင်းတောင်ကျင်းနေစီမံကိန်းတွေကြောင့်ပြည်တွင်းမှာဆန္ဒပြမှုတွေလည်းအတော်လေးဖြစ်သွားခဲ့ပါတယ်။NLD အစိုးရတက်လာတဲ့အချိန်မှာမြစ်ဆုံစီမံကိန်းကိုပြန်ဆနိုင်ဖို့အရေးနိုင်ငံခြားရေးဝန်ကြီးအပါအဝင်တရုတ်တို့ဘက်ကပြောဆိုမှုတွေရှိလာပါတယ်။အမေရိကန်နဲ့အပြိုင်မြန်မာနိုင်ငံအပေါ်ဩဇာညောင်းလိုတဲ့တရုတ်နိုင်ငံဟာအိန္ဒိယသမုဒ္ဒရာထိုးဖောက်ရေးမဟာဗျူဟာအရမြန်မာနိုင်ငံဟာအရေးပါလာတဲ့အတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့တိတ်ကိုကောင်းမွန်တဲ့ဆက်ဆံရေးလိုလားနေတာလည်းဖြစ်ပါတယ်။
ဗီယက်နမ်နိုင်ငံမှာနောက်တက်မဲ့သမ္မတအဖြစ်ထိပ်တန်းအရေးအရာရှိတယောက်ကိုဗီယက်နမ်အမျိုးသားလွှတ်တော်ကရွေးချယ်လိုက်ပါတယ်။နိုင်ငံရေးအပြောင်းအလဲတွေဖြစ်နေတဲ့ကွန်မြူနစ်ဗီယက်နမ်နိုင်ငံမှာလာမယ့်ရက်တွေအတွင်းဝန်ကြီးချုပ်တစ်ဦးကိုလည်းရွေးချယ်ကြမှာဖြစ်ပါတယ်။ဗီယက်နမ်လွှတ်တော်အမတ်တွေကခန်းနာကြီးကြဲတဲ့ရာထူးနေရာအတွက် Tran Dai Quang ကိုသမ္မတအဖြစ်ဒီကနေ့မှာပဲအမိစင်းတင်သွင်းခဲ့ကြတာပါ။အဲ့ဒီရာထူးဟာနိုင်ငံခေါင်းဆောင်နဲ့ဆက်ဖက်ဆိုင်ရာအကြီးအကဲရာထူးလည်းဖြစ်ပြီးကွန်မြူနစ်ပါတီဦးဆောင်တဲ့ဗီယက်နမ်နိုင်ငံဖွဲ့စည်းပုံရတော့နိုင်ငံရဲ့ဒုတိယအမြင့်ဆုံးနေရာဖြစ်ပါတယ်။ကွန်အတက်စင်ခေါ်မှုတွေကတော့တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်ရေပိုင်နဲ့အရင်ပွားမှုပါဝင်ပါတယ်။ဗီယက်နမ်နိုင်ငံအခန့်ကဏ္ဍကိုနိုင်ငံတကာအတိုင်းဝိုင်းမှာမြင့်တင်နိုင်မှုသမ္မတကွန်ကတန်ဒိဌန်ချထားပါတယ်နောက်တစ်ပတ်အတွင်းမှာတော့အစိုးရကိုဦးဆောင်ပြီးနိုင်ငံစည်းဝါးရေးကိုတာဝန်ယူရမယ့်ဝန်ကြီးချုပ်ရာထူးကိုလွှတ်တော်အမတ်တွေကရွေးချယ်ကြမှာဖြစ်ပါတယ်
တောင်အာဖရိကသမ္မတဂျက်ကော့ဇူမာဟာနိုင်ငံဘဏ္ဍာဒေါ်လာတန်း20ကျော်ကိုသူ့ရဲ့နေအိမ်လုံခြုံရေးအစီအမြင့်တင်ဖို့အတွက်အလွဲသုံးခဲ့တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးကဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်သူ့အနေနဲ့အလွဲသုံးဆောင်မှုတွေလုပ်ခဲ့တာမဟုတ်ဘူးလို့ညင်းပယ်လိုက်ပါတယ်ဇူမာကသူ့ရဲ့ကိုယ်ပိုင်နေအိမ်မှာရေကူးကန်နဲ့ပြဿတ်ရုံတစ်ခုထည့်သွင်းဖို့အတွက်အစိုးရဘဏ္ဍာငွေတွေကိုအသုံးပြုရမှာယုံကြည်ချက်ကောင်းကောင်းနဲ့လှုပ်ဆောင်ခဲ့တယ်လို့တောက်ကြနေကထုတ်လွှင့်တဲ့သူ့ရဲ့မိန့်ခွန်းထဲမှာတောင်းပန်ပြောကြားသွားပါတယ်ကျွန်တော်အနေနဲ့နိုင်ငံရဲ့အကြီးဆုံးဥပဒေဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်မိဖို့အတွက်တိတိကြီးနဲ့ရည်ရွယ်ချက်ရှိရှိလုပ်ခဲ့တာမဟုတ်ပါဘူးလို့သူကပြောပါတယ်။အတိုက်ခံကောင်းဆောင်တွေကဇူမာကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုထားပါတယ
်။အမေရိကန်နိုင်ငံတောင်ပိုင်းကမြောက်ကယ်ရိုလိုင်းနားပြည်နယ်မှာဆန်ဒီခမခမညာလိန်ပြောင်းလဲထားသူတွေကိုခွဲခြားဆက်ဆံတာကိုခွင့်ပြုထားတဲ့ဥပဒေတစ်ခုကိုဖျက်သိမ်းထားဖို့စီးပွားရေးလုပ်ငန်းတွေနဲ့တက်ကြွလှရှားသူတွေကဥပဒေအပြုအမတ်တွေကိုဝိုင်းမီဖိအားပေးတာကြုံနေရပါတယ်။တန့်စင်ကန်ဥပဒေလို့ညွှန်းဆိုခေါ်ဝေါ်ကြတဲ့ဒီဥပဒေချက်မှာအစိုးရကြာစာတင်ကြောင်းနေအေဂျင်စီတွေနဲ့တက္ကသိုလ်တွေမှာတန့်စင်ကန်နဲ့ကိုပိုင်ပစ္စည်းထားသူတွေလော်ကာအခန်းတွေအသုံးပြုခွင့်ပေးရမှာမွေးရပါကြားမလိန်သတ်မှတ်ချက်ရပဲအသုံးပြုခွင့်ပေးရမယ်လို့ညွှန်ကြားထားပါတယ်။လိန်ပြောင်းလဲထားသူတွေအနေနဲ့သူတို့ပြောင်းလဲနေထိုင်တဲ့ကြားမလိန်ပတ်တမတ်ချက်ကိုမွေးစင်မှာပြောင်းလဲထားနိုင်မှသာလျှင်သူတို့နဲ့သက်ဆိုင်ရာသက်ဆိုင်ငန်းတွေကိုအသုံးပြုခွင့်ရမှာဖြစ်ပါတယ်
Washington, the voice of America, VOA.
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်တဲ့ကိုရဲကောင်တို့ကြီးညာပြီးတော့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့ဆွေရသက်လက်ထပ်ပြောင်းလဲလာနေတဲ့နိုင်ငံပိုင်သတင်းမီဒီယာတွေအကြောင်းကိုအရင်ဆုံးပြောပြချင်ပါတယ်။ဆွေရသက်လက်ထပ်အသွင်တင့်နဲ့ဖော်ပြလာတဲ့ပညာရေးဌာနရဲ့သတင်းထုတ်ပြန်ချက်တွေနဲ့ဖန်စီကန်ကျောင်းသားခေါင်းဆောင်တွေရဲ့ဒီမိုကရေစီပညာရေးနဲ့ပတ်သက်လို့မျှော်လင့်ချက်တွေနဲ့နိုင်ငံရေးကျင်းသားလွတ်မြောက်ရေးစတဲ့နိုင်ငံရေးသုံးသပ်ချက်သတင်းဆောင်မတွေပါရှိလာတဲ့အပေါ်အကောင်းမြင်မျှော်လင့်မှုတွေရှိသလိုဒါဟာအဆိုရသက်ရဲ့သဘောထားလားဆောင်မရှင်တွေရဲ့အဆိုရသက်ပေါ်တိုက်တွန်းချက်လားဆိုတဲ့သုံးသက်ဆန်းစစ်မှုတွေလည်းရှိနေပါတယ်ပုံစံသစ်အသွင်သစ်နဲ့သတင်းတွေဖော်ပြလာကြတာကိုပြည်သူအများကကြိုးဆိုပေမဲ့ပညာရေးဝန်ကြီးတက်လက်ထက်နိုင်ငံပိုင်သတင်းမီဒီယာတွေမှာဗက်လိုက်မှုကင်းတဲ့မူတစ်ခုချမှတ်ပြီးစံနှုန်းသတ်မှတ်ဖို့လည်းအရေးကြီးတယ်လို့သတင်းသမားတွေကထောက်ပြပါတယ်မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ပါတယ် NND ဥဆောင်တဲ့အစိုးရတက်လက်ထက်ပြန်ကြားရေးဝန်ကြီးတက်ဦးဖေမြင့်ကပြန်ကြားရေးဝန်ကြီးဌာနကိုအရင်ကရှိခဲ့တဲ့အစိုးရရဲ့ဝါဒဖြန့်ချီရေးပုံစံမျိုးမဟုတ်ဘဲအများပြည်သူရဲ့အသံအများပြည်သူရဲ့လိုလားချက်တွေကိုဖော်ပြနိုင်တဲ့လူထုနဲ့အပြန်အလှန်ပေါင်းကူးဖလှယ်တဲ့လူထုအကျိုးပြုဌာနတစ်ခုဖြစ်အောင်ပြင်ဆင်ပြောင်းလဲသွားမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်မှာပဲအစိုးရတက်နိုင်ငံတော်ဝင်စတင်လွှဲပြောင်းယူပြီးချိန်မတ်လ31ရက်နေ့ကနေစလို့နိုင်ငံပိုင်သတင်းမီဒီယာတွေကိုအသွင်သစ်အမြင်သစ်နဲ့ပုံစံပြောင်းထုတ်ဝေခဲ့တဲ့အပေါ်ပြည်သူအများကနှစ်ချိုက်သဘောကျကျေနပ်ခဲ့ကြပါတယ်။ဧပြီလ1ရက်နေ့မှာတော့ဒီမိုကရေစီပညာရေးအတွက်လေးပွင့်ဆိုင်သဘောတူညီမှုဖော်ဆောင်နိုင်ပြီဟုကျောင်းသားခေါင်းဆောင်များမျှော်လင့်ဆိုတဲ့ခေါင်းစဉ်နဲ့ဖန်စည်းကန်ကျောင်းသားခေါင်းဆောင်တွေရဲ့ပညာရေးဝန်ကြီးသစ်ဒေါအောင်ဆန်းစုကြည်အပေါ်မျှော်လင့်ချက်ပညာရေးနဲ့ပတ်သက်ပြီးသဘောထားတွေကိုထူးထူးခြားခြားဖော်ပြပါရှိခဲ့ပါတယ်။ဒီလိုနိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြပါရှိလာတဲ့အပေါ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌအင်္ဂလိပ်စာဌာနကတိကရတနာဘုံတက္ကသိုလ်ကဆရာဦးတူတာကအကောင်းမြင်မျှော်လင့်ပါတယ်
ကျွန်တော်တို့အကောင်းဘက်ကိုမျှော်လင့်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကကျွန်တော်တို့ပြည်ထောင်စုပညာရေးဝန်ကြီးယာတူယူထားတယ်ပညာရေးဝန်ကြီးယာတူယူထားတဲ့အတွက်ပြည်သူလူထုကတိုက်ရိုက်ရေးချက်တင်ဆောင်လိုက်တဲ့အစိုးရဖြစ်တဲ့အတွက်ပေါ့နော်ကျောင်းသားတွေရောကျွန်တော်တို့တက်မကအုံလုံးပေါ်ကျွန်တော်တို့အကောင်းဘက်ကနေပြီးတော့အပေါင်းလက္ခဏာနဲ့ဆက်ဆံလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ခင်ဗျာ
ဒီလိုမျိုးကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးအပေါ်မျှော်လင့်ချက်သဘောထားနိုင်ငံရေးအကျဉ်းသားလူမျိုးရေးစတဲ့နိုင်ငံရေးသုံးသပ်ချက်သတင်းဆောင်မတွေနိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြပါရှိလာတဲ့အပေါ်မှာတော့ဒါဟာအစိုးရတစ်ရဲ့သဘောထားလားအစိုးရတစ်ကိုတိုက်တွန်းလို့တဲ့ဆောင်မရှင်အက်ဒီတာရဲ့အာဘော်လားဆိုတာကိုလည်းသတင်းသမားတချို့ကစမ်းစစ်မှုရှိပါတယ်ခရက်နဲ့မဂဇင်းရဲ့တာဝန်ခံအက်ဒီတာပြည့်သွင်းနိုင်ကသူ့အမြင်အခုလိုပြောပါတယ
်ဆရာပြင်းပြန်ကြားရေးဝန်ကြီးဖြစ်တဲ့အချိန်အစပြီးတော့သတင်းစာတွေရဲ့ပုံစံပြောင်းသွားတယ်ပေါ့နော်ဒါကတော့ကြိုဆိုရမှာပါမူရအင်မတန်ကောင်းတဲ့ကိစ္စပါလက်ခံရမယ့်ကိစ္စပါအဲဒါပေမဲ့လို့အခုဒီသတင်းစာထဲမှာပါတဲ့ပြပဆောင်ပါခြင်းတွေပေါ့လေငါကဒီအစိုးရ policy ရင်းနေကြလူတွေမဟုတ်ဖက်နဲ့ပြပစာနယ်ဇင်းလောကဂျာနယ်လောကကလောင်ရှင်တွေကနေပြီးတော့ဒီနေ့မြန်မာလင်းတို့ကြီးမုံလို့ပေါ်မှာရေးခွင့်ရလာတယ်ဒါကလည်းအင်မတန်ကောင်းတဲ့ကိစ္စပါသို့တော်ဒီခုနပြောတဲ့ဒီကျောင်းသားဒီပေါ်မှာထားတဲ့သဘောထားဒီလိုဟာရီယာဆိုလို့ရှိရင်တော့တကယ်တော့ဆောင်ပါခြင်းရဲ့ policy လာဒါမှမဟုတ်လို့ရှိရင်ဒီသတင်းစာရဲ့သဘောထားလားဆိုတော့ကျွန်တော်တို့သုံးသပ်ဖို့နည်းနည်းစောနေဦးမယ်လို့ထင်ပါတယ်ဒါပြန်ကြ ాయి ဝန်ကြီးဌာနထောက်တာဖြစ်တဲ့အတွက်ပြန်ကြ ాయి ဝန်ကြီးဌာနဆိုလက်ရှိအစိုးရတည်ရဲ့ပြန်ကြ ాయి ဝန်ကြီးဌာနပါဒါကြောင့်မို့လို့ဒါဟာအစိုးရအာဘော်လို့ယူနေဆိုရင်တော့အဲလာမယ့်အစိုးရဟာဆောင်းပါးတွေထဲမှာရေးနေတဲ့အချက်လက်တွေကိုစဉ်းစားနေတယ်ဆိုတော့ကျွန်တော်တို့ထားလို့ရပါတယ်အစိုးရကိုတိုက်တွန်းတာလားအစိုးရရဲ့ policy လားဆိုတာကတော့ကျွန်တော်အခုချိန်မှာပြောဖို့စောင်းမယ်လို့ယူဆပါတယ်ဗ
ျပြန်ကြ ాయి ဝန်ကြီးတက်လက်ထက်ဇက်တိုက်ဆိုသလိုအတိုက်ခံနိုင်ငံရေးသမားတက်ကြွလှုပ်ရှားသူတွေရဲ့ကြ བྱ ားတွေစာတွေဆောင်းပါးတွေနဲ့နိုင်ငံရေးသုံးသက်ချက်တွေနိုင်ငံပိုင်သတင်းမီဒီယာတွေအပေါ်မှာအကြေတဝင့်ဖော်ပြပါရှိလာတဲ့အပေါ်မှာတော့နိုင်ငံပိုင်သတင်းမီဒီယာတစ်ခုအနေနဲ့ဗတ်လိုက်မှုကင်းတဲ့မူဆန်နှုန်းတစ်ခုတသက်မှတ်မှတ်ထားရှိသင့်တယ်လို့လည်းသတင်းစာဆရာတွေကအကြံပြုပါတယ်နိုင်ငံပိုင်မီဒီယာတွေမှာဗတ်လိုက်မှုကင်းတဲ့ဆန်နှုန်းသတ်မှတ်ချက်ရှိသင့်တယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကရှုမြင်ပါတယ
်တကယ်ဖြစ်ဖြစ်လာကပါတီတစ်ခုကသူကအနိုင်ရသွားပြီးတဲ့ခါကျရင်သူခန့်နဲ့ဝန်ကြီးကသူစိတ်ကြိုက်လုပ်တယ်ဆိုတာမျိုးထက်ကိုမူတစ်ခုကတော့သူရှိရမှာပေါ့ဘာဖြစ်လို့ဆိုတော့ဒါကအစိုးရဖွဲ့စည်းတစ်ခုကထုတ်တယ်နောက်တစ်ခုကပြည်သူလူထုရဲ့ပတ်သက်နဲ့ထုတ်တယ်ဆိုတော့မူတစ်ခုရှိရမယ်အဲ့ဒီမူမှာပါလဲဆိုတော့ဥပမာနိုင်ငံရေးပါတီတွေနဲ့ပတ်သက်ရင်ဘယ်လိုသဘောထားရမလဲအဲ့ဒီတို့ရဲ့မူဝါဒကဘာဖြစ်ရမလဲဆိုတော့ဟို guideline တွေပါတွေတရားရှိပြီးတော့ဟိုလုံမှဒါတော့ပို့ပြီးတော့ပြင့်တော်မှာပေါ့နော်ဆိုတော့မူတစ်ခုကောင်းကောင်းမွန်မွန်ရှိပြင်ပြီးတော့ဒါ ထင်တာပေါ့
အရင်ဆိုရဆက်ဆက်အစိုးရအပေါ်ဆောင်းမတွေနဲ့ခောက်ရိုးကြပုံစံနဲ့ဖော်ပြခဲ့တဲ့နိုင်ငံပိုင်သတင်းမီဒီယာတွေကိုညှိငွေခဲ့တဲ့ပြည်သူအများကတော့အခုလိုမျိုးအစိုးရအသစ်လက်ထက်အသွင်သစ်ပုံစံတဲ့သတင်းဆောင်းမရှင်တွေဘက်ကကလောင်စွမ်းပြလာတဲ့နိုင်ငံပိုင်သတင်းမီဒီယာတွေကိုသဘောကျနှစ်ချိုက်ကြတာကိုတွေ့ရတယ်လို့ပြောပါတယ်အစိုးရအသစ်လက်ထက်မပြောင်းလဲပဲဆက်လက်ထားရှိခဲ့တဲ့ပြည်ချာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်တွေဖော်ပြချက်တွေဟာလည်းပြည်သူကိုဗဟိုပြုတဲ့အများပြည်သူဝန်ဆောင်မှုပေးနိုင်တဲ့ဗတ်လိုက်မှုကင်းတဲ့နိုင်ငံပိုင်သတင်းမီဒီယာတွေဖြစ်စေဖို့ကိုလည်းသတင်းသမားတွေကရှုမြင်သုံးသပ်နေကြတာလည်းဖြစ်ပါတယ်နိုင်ငံပိုင်သတင်းစာတွေကိုပုံစံပြောင်းအရေးသွေးမြင့်မှုစူးစမ်းနေချိန်မှာပဲလွတ်လပ်တဲ့ပုဂ္ဂလိကပိုင်သတင်းစာတွေရဲ့ရေရှည်ရက်တည်နိုင်မှုအတွက်အားထုတ်မှုတွေအပေါ်မှာထိခိုက်တက်ရောက်မှုတွေရှိနိုင်တဲ့ဆိုပြီးတော့လည်းစိုးရိမ်မှုတွေတိုးလာနေပါတယ်ရှင်
မဆုံမပြပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ VOA ရဲ့တည်တံ့တွေ့ဆုံမေးမြန်းခန်းတစ်ခုကိုတင်ဆက်ပေးကြပါမယ် NLD ဥဆောင်တဲ့အစိုးရတစ်ထဲမှာရခိုင်အစိုးရဟောင်းကိုဥဆောင်ခဲ့တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဝင်တချို့ကိုလည်းတွေ့ရမှာပါဒီထဲမှာကြံ့ခိုင်ရေးပါတီရဲ့အကြီးတန်းခေါင်းဆောင်တစ်ဦးဖြစ်တဲ့သူရဦးအောင်ကိုလည်းအပါဝင်ဖြစ်ပါတယ်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကိုကင်တွယ်တဲ့ပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုအနေနဲ့မြန်မာနိုင်ငံတွေမတူကွဲပြားတဲ့ဘာသာတရားတွေအကြားတဟဇာတာရှိရှိမျှတမှုရှိစေဖို့နဲ့မြန်မာနိုင်ငံရဲ့ရှေးဟောင်းယဉ်ကျေးမှုအမွေနဲ့ထိန်းသိမ်းရေးမှာနိုင်ငံတကာအကူအညီတွေရအောင်အစိုးရတပ်တန်းရပ်ပေါင်းတရာအတွင်ကြိုးပမ်းသွားမယ်လို့ VOA ကိုပြောပါတယ် VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
အမျိုးသားပြန်လည်ရည်ရစီဆိုတဲ့မူဝါဒကိုပဲဥတီလုပ်နေဖြစ်ပါတယ်အဲ့ဒီဥတီလုပ်တဲ့လုပ်ငန်းစဉ်ပေါ်မှာပူပေါင်းဆောင်ရွက်ခြင်းသာဖြစ်ပါတယ်အဲဒီလိုလုပ်ဖို့လေဟိုလက်တလို့သုံးပြခြင်းမဟုတ်ပါဘူးတုံသားစုကြီးတို့2017ခုနှစ်ဂျာမေကုပ်ပွဲပြီးလို့လွတ်တော်ရောက်လာချိန်မှာအဲ့ဒီတွေစပြီးပါညှိနှိုင်းကြတာဖြစ်ပါတယ်အဲ့တော့အဖွဲ့ချုပ်ဥက္ကဋ္ဌကလည်းနော်ပြောပါတယ်နောက်တစ်ချိန်မှာလောလို့ရှိရင်သူတို့ပါတီဖွဲ့စည်းကိုဝိုင်းပြီးပါတက်နေတဲ့ဘက်ကကူညီကူပေါင်းဆောင်ပြီးပါဆိုတော့ကြိုးရင်းချင်းနေကြတာရှိပါတယ်
ဟုတ်ကဲ့ပါဒါပေမဲ့ဒီပြည်ခိုင်ပြိုးပါတီကနေပြီးတော့စာတစ်ခုထုတ်တာတွေ့ပါတယ်သူတို့ညှိနှိုင်းခြင်းမရှိဘူးဆိုပြီးတော့ဝေဖန်ထားတာတွေ့ရလို့ပါ
2015ခုအောက်လာ7နှစ်နေမှာဖြစ်စင်မို့တော့ဒီပြည်စင်တော့အသေးသေးပြန်မပြောလို့တော့ပါဘူးအလုံးသီးသားပါအောက်လာ7နှစ်နေညာဖြစ်စင်ကစပြီးတော့မှာပြည်ခိုင်ပြိုးပါတီရဲ့ဘောလုံးမှုဆောင်ကော်မတီအဖြစ်ကနေပြီးမှဖယ်ရှားရင်ခံပါတယ်ခံရတော့ဘောလီလက်ရှိဒေသမှာပြည်ခိုင်မှုပါတီဝင်တယောက်အဆင့်သာဖြစ်ပါတယ်သို့တော်လည်းဘောလီကနေ့ထိပြည်ခိုင်မှုပါတီရတဲ့ပြည်မှာနှုတ်ထွက်လာတင်ရင်းနှုတ်ထွက်ထားခြင်းမရှိသေးပါဘူးပြည်ခိုင်မှုပါတီဝင်တဦးအနေနဲ့ရည်တည်နေစေဖြစ်ပါတယ်ဖြစ်တော့ပါတီတာဝန်အကြီးငယ်တွေကိုတည်တံ့တောင်းပန်လဲမရှိပါဘူးပါတီရင်းလဲအုပ်လာနောက်ပိုင်းကစပြီးမှအဆက်အသွယ်ဆက်ဆံပြန်နေပါလေပြန်ပြီးတော့ဒီလူထုကောင်းဆောင်ရဲ့ဒီလူပူပေါင်းဆောင်ရွက်မှုကာဏတ်မှုကိုလက်ခံခဲ့တဲ့ခါမှာပြည်ခိုင်မှုပါတီထားချုပ်ရဲ့သဘောထားကိုရယူတောင်းခံခြင်းမရှိခဲ့ပါဘူ
းဟိုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဆိုတာလည်းမြန်မာနိုင်ငံအတွက်လည်းအမတန်မှအရေးပါတဲ့ဝန်ကြီးဌာနတစ်ခုဖြစ်ပါတယ်သာသနာရေးဝန်ကြီးဌာနလို့ဆိုတဲ့နေရာမှာဒီဘာသာပေါင်းစုံပေါ့နော်မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရဒီဘာသာပေါင်းစုံဟိုကိုယ်ကပိုင်ခွင့်လူတိုင်းမှာရှိပါတယ်ဒါပေမဲ့တကယ်တမ်းအရင်အစိုးရလက်ထက်တုန်းကပေါ့နော်တကယ်တမ်းလက်တွေကြည့်လိုက်တဲ့ခါကျလို့ရှိရင်ဒီဗုဒ္ဓဘာသာဝင်မဟုတ်တဲ့ဒီခရစ်ယာန်တွေပဲဖြစ်ဖြစ်မွတ်စလင်တွေပဲဖြစ်ဖြစ်တခြားဘာသာဝင်တွေကိုခွဲခြားဆက်ဆံတာတွေအများကြီးတွေ့ခဲ့ရပါတယ်ဥပမာဌာနတွင်းယာလူတိုးပေးတာအစပေါ့လေနောက်ပြီးတော့ဒီစစ်တပ်ထဲဝင်တာအစတော်တော်လေးကိုခွဲခြားဆက်ဆံတာတွေရှိခဲ့ပါတယ်နောက်တစ်ခုကတကယ်တမ်းစာအုပ်ထဲမှာရေးထားတဲ့ဥပဒေတည်စေဥပဒေတွေထဲမှာမပါပေမဲ့လို့လှုပ်ထိုးလုံကြီးတွေအရာခွင့်မပြုတာတွေအများကြီးရှိခဲ့ပါတယ်ဥပမာဆိုလို့ရှိရင်ဓမ္မယုံစောက်မယ်ဆိုရင်တော့ရတယ်ဒါပေမဲ့ church စောက်မယ်ဆိုရင်တော့ခွင့်မပြုဘူးပေါ့နော်ဗလီစောက်မယ်ဆိုခွင့်မပြုဘူးပေါ့ဝင်းကြီးလက်ထက်မှာအဲ့ဒီဟာလေးတွေတရားမျှတမှုရှိအောင်လူများစီစဉ်ဆောင်ရွက်ဖို့စဉ်းစားထားပါလေရှင
်ယခင်တပ်မတော်ဆိုတာလက်ထက်မှာပေါ့လေဟုတ်ဘုဒ္ဓဘာသာသာသနာပေါ်မှာချီးမြှောက်မှုထောက်ပံ့မှုတော့လွန်ခဲ့ခဲ့ပါတယ်သို့တော်လည်းကျွန်တော်တိုင်းသားဘာသာတွေဖြစ်တဲ့ခရစ်ယာန်ဘာသာနောက်ဧည့်သည်ငါသားတွေပြည်စုကူဝေတဲ့အစ္စလာမ်ဘာသာဟိန္ဒူဘာသာပါဝင်အခြားဘာသာငယ်တွေပေါ်မှာတော့ဖြင့်ဟိုပေါ့လေထူပြီးတော့မှဖိနှိပ်ချုပ်ရှယ်တဲ့မျိုးတော့မရှိခဲ့ပါဘူးအဲ့လိုပဲယုံကြည်ပါတယ်တိုးတိုးလဲ ဘုရားဘာသာသာသနာပေါ်မှာချီးမြှောက်မှုကလွန်ခဲ့တဲ့ခါကျတော့ကျွန်တဲ့ဘာသာသာသနာရဲ့ခန့်ကဏ္ဍကမိမိတော်ပြီးတော့မှအဲ့ဒီလူနည်းစုတိုင်းသားတွေနဲ့ဧည့်သည်ကသားတွေကအမြင်လွယ်မှန်းမှုတွေရှိပါတယ
်အခုပေါ့နော်ဒီဟိုမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဆိုပြီးတော့ဖွဲ့စည်းထားတဲ့အဖွဲ့ရှိပါတယ်အဲ့ဒီအဖွဲ့ကတခါတလေကြားလို့ရှိရင်ဒီပြည်သူလူထုအကြမ်းမှာပေါ့နော်တခြားဘာသာဝင်တွေအပေါ်မှာပုတ်ခတ်ပြောဆိုတာတွေတခြားလူမျိုးတွေအပေါ်မှာပုတ်ခတ်ပြောဆိုတာတွေလည်းရှိပါတယ်အဲ့ဒါတွေကိုဒီသံဃာမဟာနာယကအဖွဲ့လူအဖွဲ့အစည်းကြီးကနေပြီးတော့ဟိုထိန်းကျင်းကြောင်းပြီးလူများရနိုင်မလားရှင
်လူထုခေါင်းဆောင်ရေးပေါ့အစိုးရတေကုဒီနေ့စပါတယ်စတဲ့ခါမှာဝင်းဌာနအသီးသီးလုပ်ငန်းဌာနအသီးသီးမှာခုနရက်တရာလုပ်ငန်းစီမံရေးဆိုတာလေခေစားနေပါတယ်ကစားခါကြတော့ရက်တဲ့လူဝန်စီမံချက်ကိုကနေ့စတော့လေကူအကြမ်းမြင်လေးရေးထားပါတယ်ရေးထားခါကြတော့တာဝန်ကြီးဝင်ဌာနအနေနဲ့ဆိုလို့ရှိရင်နံပါတ်၁ပေါ့နိုင်ငံတော်ရဲ့အမြင့်ဆုံးဖြစ်တဲ့နိုင်ငံတော်တန်ခါမာနာကအဖွဲ့ဝင်ဆရာတော်ကြီးများကိုတွားရောက်ကတော့ပါမယ်ဆရာတော်ကြီးများရဲ့ဩဝါဒကိုခံယူပါမယ်နောက်ပြီးတော့လေနောက်ပိုင်းအချိန်ရသည်တည်းမြနောက်တိုင်းဒေသကြီးပြည်နယ်တန်ခါနိုင်ငံအဖွဲ့တွေကိုလည်းပဲတွေ့တော်ပြီမှဟောလာကျွန်တော်ကတော့ပြီးတော့လို့တဲ့ဩဝါဒခိုင်းပါမယ်။ဘာသာကြီးလေးရအကြမ်းမှာအမုန်းစကားဖြန့်ဝေမှုတွေကိုသတိပညာဉာဏ်နဲ့ထိမ့်သိမ်းကာကွယ်မှုတန်ခါဖွဲ့စည်းစဉ်စဉ်ကနေပြီးမှဒါလေးကိုပေါ့လေနော်ဟောလာထိန်းချောင်းပေးနိုင်မှုမြန်မာလူမှုဖွဲ့စည်းအတွက်မှာချစ်ချင်းမေတ္တာတရားတွေငြိမ်းချမ်းခြင်းဟောလာနော်ဟောလာတရားမှတ်တတ်ခြင်းခွင့်တူညီများရင်းစားတဲ့လောကဗလာတရားထွန်းကားမှုအတွက်ကိုတန်ခါအဖွဲ့စည်းစည်းအစဉ်စဉ်ကနေပြီးမှဥဆောင်ပြီးတော့မှပေါ်ဆောင်ပေးဖို့အတွက်ကိုရှောက်ထားမှဖြစ်ပါတယ်
။ဟိုယဉ်ကျေးမှုအပိုင်းဆိုလို့လေယဉ်ကျေးမှုအမွေနှစ်တွေကိုထိမ့်သိမ့်တယ်ဆိုတဲ့နေရာမှာပေါ့လေလောလောဆယ်ကတော့ဒီရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေပေါ့လေအဲ့ဒါတော်တော်လေးလေဒီကမ္ဘာနိုင်ငံအသီးသီးကစိတ်ဝင်စားတာပါ။အဲ့တော့ကျွန်မဟိုတော်တော်ကဒီခိုင်ပြည်နယ်မြောက်ဦးမြို့ကိုရောက်ခဲ့ပါတယ်။အဲ့မှာဝင်းနေစရာဘာတွေ့လဲဆိုတော့ဒီလန့်ခင်းတဲ့လုတ်သားတွေကနေပြီးတော့ကြောက်တုံးတွေခွဲနေပါတယ်ခွဲနေတဲ့ခါမှာအဲ့ကြောက်တုံးမှာကြောက်စာတွေရေးထားတာတပိုင်းသွားတွေ့တဲ့ခါမှာသူတို့ကတပိုင်းကတော့ခွဲပလိုက်ပြီးတော့လန့်ခင်းပလိုက်ပါဘူးဒါပေမဲ့အဲ့မှာကြောက်စာတွေသွားတွေ့ပါတယ်အဲ့တော့ဒေသခံတွေကလည်းဒါနားမလည်တဲ့အပိုင်းပေါ့နော်ဆိုတော့ဒီရှေးအောင်သူတေသနာဦးစီးဌာနဒီရင်ကျင်းမှုနဲ့ရှေးအောင်သူတေသနာဦးစီးဌာနအနေနဲ့အဲ့ဓာတွေကိုပေါ့ထိထိရောက်ရောက်ကင်တွေနိုင်အောင်ပေါ့နော်ဝင်းကြီးအနေနဲ့ဘယ်လိုများစဉ်းစားထားပါလဲရှင
်ရှေးအောင်ရင်ကျင်းမှုအမွေနေ့ပစ္စည်းတွေရဲ့တံပိုးကိုအောက်ခြေပေါ့ပြည်သူတွေသိရှိနားလေတံပိုးထားတတ်အောင်ပညာပေးဖို့လေအဓိကလိုအပ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံသားတိုင်းတိုင်းပြည်သူအများစုကြီးကစာဝတ်နေရေးဆိုတဲ့လုပ်ငန်းကိစ္စတွေတည်းပဲအခြေခံအဆောက်အအုံပေါ့ infrastructure ထဲမှာယုံကံလေပတ်နေရပါတယ်ဒါကိုတမိုးထတတ်အောင်ကျွန်တော်တို့ခုနပထမဆုံးပညာပေးမှုတွေကိုကျွန်တော်တို့ကျေပြန့်လုပ်ဖို့လိုအပ်ပါတယ်တချို့ကိစ္စတွေမှာတော့ဖြင့်ခုနနိုင်ငံတော်ထောက်ပံ့တဲ့ဘာသာငွေကြီးခွေးနဲ့ထိမ့်သိမ်းလို့မနိုင်တဲ့လုပ်ငန်းတွေရှိပါတယ်ရှိတဲ့အခါကျတော့ကျေပြန့်ထိမ့်သိမ်းစောင့်ရှောက်နိုင်မှုတကူကမ္ဘာကုလသမဂ္ဂယူနက်စကိုရဲ့ပေါ့နော်အထောက်ပံ့ရဖို့ကမ္ဘာရဲ့ရည်ရွယ်မှုဝင်စင်းဝင်မှုအတွက်ကိုကျွန်တော်တို့ဒါတွေကိုဆက်လက်တင်ပြသွားဖို့လုပ်ငန်းတွေကိုဦးစားပေးလိုက်ခုဆိုရင်ကျွန်တော်တို့ဟောဒီပထမရေပောင်းတရားအတွက်မှာပဲစတင်ရေးဆွဲတင်ပြသွားဖို့ဆောင်ရွက်နေပါတယ
်တာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကိုပြည်တော်စုဝန်ကြီးဖြစ်ပထမအဆုံးနေ့တာဝန်ထမ်းဆောင်ရတဲ့ April 1ရက်နေ့မှာ VOA American အတောင်တွေ့ဆုံမင်းများမင်းပြုတဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းရေးဥစ္စာမှာလုပ်ငန်းသားပါတယ်
ပြည်ထောင်စုဝန်ကြီးတူရဦးအောင်ကိုကိုရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ခင်ဗျာ
သမရသည့်ဦးထင်ကျော်ဦးဆောင်တဲ့ဆိုရအဖွဲ့တဲ့လုပ်ငန်းတာဝန်တွေစတင်ထမ်းဆောင်တဲ့အချိန်သမရဦးသိန်းစိန်လက်ထက်မှာလှူဆောင်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေမြင်တဲ့ကောင်းကျိုးဆိုးပစ်တွေကိုအခုလာမဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-5-5-5-4 email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ပြည်မြန်မာပိုင်းကနေစနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။အခုတော့ AIDS ယောဂနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုကြည့်အောင်ပါ။ AIDS ကိုခံအားကျယောဂစဖြစ်ပေါ်လာကြတဲ့ကဆိုရင်ပထမဆုံးအနေနဲ့ဒီယောဂကိုပြောက်အောင်ကုသနိုင်မဲ့စေဖို့နိုင်ဖို့သိပ္ပံပညာရှင်တွေလမ်းစစတွေ့နေပုံရပါတယ်။ဒီယောဂပိုကုသခံထားသူတွေရဲ့ခန္ဓာကိုယ်ထဲက virus ပိုးတွေကိုတုတ်တင်နိုင်မဲ့ဒီဆေးဟာပိုးဝင်နေတဲ့ cell တွေကနေ DNA မျိုးရိုးဗီဇကိုဖျက်တောက်ပြစ်မှာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းနောက် Jessica Berman သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။ဒီ AIDS ယောဂဖြစ်စေတဲ့ HIV virus ပိုးကို ART လို့အတူကခေါ်တဲ့ anti retroviral ဆေးကနေအရေးအတွက်ရော့ကျသွားအောင်နှိမ့်နှင်းပေးနိုင်ပေမဲ့လုံးဝပျောက်ကင်းသွားအောင်တော့မကုသနိုင်သေးပါဘူး။ဒီ ART ဆေးကြောင့် HIV virus ပိုးသွေးထဲမှာမပေါ်တော့တဲ့အဆင့်အထိရှော့ချနိုင်ပေမဲ့လူခန္ဓာကိုယ်တွေကကိုခံစွမ်းဆိုင်ရာသွေးပြူဥ T အမျိုးအစား lymphocyte ထဲမှာတော့တစိတပိုင်းကျန်နေခဲ့ပါတယ်။ဒီကျန်နေတဲ့အစိတ်ပိုင်းတွေကနေမျိုးပြန်ပွားပြီး ART ဆေးရက်လိုက်တဲ့အချိန်မှာဒီယောဂပိုးမွားတွေပြန်ဆထွက်လာပြန်ပါတယ်။အခုတော့သူတွေဒီတွေအနေနဲ့ဒီ virus ပိုးအကျဉ်းချံအစိတ်ပိုင်းတွေကိုပါဖျက်ဆီးပစ်နိုင်ပြီးနောက်တစ်ချိန်မျိုးမပွားအောင်လုပ်နိုင်မဲ့လမ်းစာကိုစတွေ့လိုက်ပုံရပါတယ်။ဒီသိပ္ပံပညာရှင်တွေအနေနဲ့ CRISPR-Cas9 လို့ခေါ်တဲ့မျိုးရိုးဗီဇဖြတ်တောက်ပစ်တဲ့နည်းတစ်ခုကိုဖန်တီးလိုက်နိုင်ပြီးဒီယောဂါကိုဖျောက်အောင်ကုသဖို့အလားအလာရှိနေပါတယ်။ဒီသုတေသနဦးဆောင်လုပ်ခဲ့တဲ့အမေရိကန်နိုင်ငံပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့ရှိတမ်ပယ်တက္ကသိုလ်ဆေးကျောင်းကအုံနောက်အာယုံကျော်သိပ္ပံဌာနဌာနမှူးခါမဲခါလီလီက
The excision molecules that we have developed inactivate
ကျွန်တော်ဖန်တီးထားတဲ့ဒီဖြတ်တောက်အားရှိတဲ့ molecule ဟာဒီ virus ပိုးပါတဲ့ cell တွေအများကြီးကိုကူးစက်မှုလုပ်ငန်းရပ်တန့်သွားစေပါတယ်။ဒါအပြင်ဒီ virus ထပ်ပွားတာကိုလည်းဒီလူနာမျိုးနဲ့ဓာတ်ခွဲကန်းကပိုးဝင်ထားတဲ့ cell တွေတော့မှ90ရာခိုင်နှုန်းနီးပါးလောက်အထိ short ချလိုက်နိုင်ပါတယ
်။တကယ်တော့ခါလီလီနဲ့သူ့ရဲ့လူဖော်ကံပြက်တွေအနေနဲ့ဒီဆေးကိုသုံးပြီးပဲ AIDS လူနာကိုမှတော့မကုသရသေးပါဘူး။ဒါပေမဲ့သူတို့အနေနဲ့ HIV ပိုးကိုခြေရာစနိုင်မဲ့သွေးပြူ T အမျိုးအစား cell ကိုတော့ဓာတ်ခွဲကန်းထဲမှာဖျက်တောက်ဖျက်ရှားပစ်လိုက်နိုင်ပါပြီ။ဒီတွေ့ရှိမှုကို scientific report ခေါ်သိပ္ပံဆိုင်ရာအစီရင်ခံမှုဂျာနယ်ထဲမှာဖော်ပြထားပါတယ်။ခါလီလီကပဲသူတို့တွေ့ရှိထားတဲ့မျိုးဗီဇဖြတ်တောက်တဲ့နီလန်းအနေနဲ့ AIDS ယောဂါကိုကုသနိုင်ဖို့အလားအလာကောင်းနေပြီလို့ဆိုလိုက်ပါတယ
်။ It's an exciting time and the reason is because of the technology.
ခုချင်းကစိတ်တက်ကြစရာကောင်းနေပါတယ်။ဘာလို့လဲဆိုတော့နည်းပညာတွေရှိလာတယ်။နီလာတွေလည်းအသုံးပြုနိုင်ပြီးတော့နောက်ကျွန်တော်တို့ရဲ့ဘူးတုဒ္ဒရာတွေကလည်းပိုကောင်းလာနေတယ်။ဒါကြောင့်ခုလိုစိတ်တက်ကြစရာအချိန်ကနေဒီယောဂါကိုပြောင်းအောင်ကုသနိုင်တဲ့အဆင့်တီသွားနိုင်ဖို့အတွက်ရန်ပုံွေထောက်ပံ့မှုတွေလည်းရရှိလာဖို့မျှော်လင့်ထားပါတယ
်ခါလီလီကဆက်ပြီးအခုကုသမှုကိုတေချာအောင်လုပ်ပြီးရင်တော့လာမယ့်2နှစ်3နှစ်အတွင်းမှာဒီဆေးကိုလူတွေနဲ့စမ်းသပ်စစ်ဆေးတော့မှာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြတော့ဖြစ်ပါတယ်ကိုကဆော်ပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပြီးမှာဖြစ်ပါတယ်ခင်ဗျာ
အကျံဖက်သမားတွေကိုချိန်မုံဖို့နဲ့နျူကလ িয়ার လက်နက်အသုံးပြုတဲ့သူတွေကိုရပ်တန့်သွားအောင်တက္ကပါလုံးအတိုင်းအတာနဲ့ကြိုပမ်းမှုတွေအဆုံးမသတ်သေးဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါရယ်ဝါရှင်တန်မှာကျင်းပတဲ့နျူကလ িয়ার ထိပ်တီးစည်းဝေးပွဲမနေ့တောက်ကြနေ့မှာပဲအဆုံးသတ်သွားပါပြီနျူကလ িয়ার လုံခြုံရေးကိုတိတိတသားတိုးတက်အောင်ကမ္ဘာနိုင်ငံကောင်းဆောင်တွေလုပ်နိုင်ခဲ့တဲ့အတွက်လဲချီးကျူးဂုဏ်ပြုလိုက်တယ်လို့စုပြုံနေတဲ့နျူကလ িয়ার ပစ္စည်းတွေလျှော့ချဖို့လုံခြုံစိတ်ချစွာတင်စီထားနိုင်ဖို့အားထုတ်မှုအလုံးကိုအမေရိကန်ပြည်ထောင်စုကဆက်လက်ပူးပေါင်းဆောင်ရွက်တော့မှာဖြစ်ကြောင်းကတိပြုခဲ့ပါရယ်နိုင်ငံခြားရေးဝန်ကြီးဖြစ်ခတ်အခမ်းရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌတောင်ဆန်းစုကြည်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝေါင်ရီကတယ်လီဖုန်းဆက်ပြီးတော့မနေ့ကအကုန်မြို့စကားပြောကြားခဲ့ပါတယ်။မြန်မာအစိုးရတက်ကိုလည်းဂုံမြို့ကြိုဆိုလိုက်တယ်လို့နိုင်ငံတိဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာကြီးမားတဲ့အောင်မြင်မှုတွေရလာမယ်ဆိုတာတရုတ်နိုင်ငံကယုံကြည်ကြောင်းကိုလည်းဝန်ကြီးဝေါင်ကထည့်သွင်းပြောဆိုသွားပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voidex Zone ဖြစ်ပါတယ် VOA American အတန်းညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 16 19နဲ့25တို့ကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.